မြန်မာနိုင်ငံမှာဒီ2013ခုနှစ်အတွင်း HIV AIDS ဖြစ်ရောဂါဖြစ်ပွားမှုနှုန်းကိုအရင်သိချင်ပါတယ်ဆရာ။ဒီဖြစ်ပွားမှုနှုန်းကအရင်နှစ်ကြွေခါတည်းဆိုင်ရင်ကျဆင်းလာပါလား။ဒါမှမဟုတ်ရင်ဒီရောဂါပြန့်ပွားမှုနှုန်းကမြင့်နေပါလားဆရာ။လက်ရှိအခြေအနေဘယ်လိုရှိပါလဲရှင
်။ဆာမန်ပြင်ကျွန်တော်ဒါပြောမယ်ဆိုရင်ကျွန်တော်ပြီးတဲ့နှစ်နဲ့ရှင်လို့ရှိရင်ကျွန်တော်ကျလာပါတယ်ခင်ဗျ။ပြီးတဲ့နှစ်မှာကျွန်တော် 0. ကျွန်တော် 5 လောက်ရှိတယ်ပေါ့နော်။ 0.5% ပေါ့တော့မှာဒီနှစ်မှာကျွန်တော်တွေ့ရှိရသည် 0.47% ရှိပါတယ်ခင်ဗျ 2000 ထိပြန်ကြည့်မယ်ဆိုရင်ကျွန်တော် 2000 ဆိုတော့ကျွန်တော်နိုင်ငံမှာ epidemic peak ကိုရောက်တဲ့ရှင်ပေါ့နော်ရောက်နေခဲ့တဲ့ရှင်ပေါ့သဘောမှာအဲ့ဒီရှင်ကာလတုန်းကဒီ attack prevalent rate ဒီ HMB prevalent rate ဒီ 0.94% တော့ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဒီယောဂါအတွက်ဒီကျမရေးဝင်ကြီးဌာနအပါအဝင်ပေါ့လေဒီကုလသမဂ္ဂလို့အဖွဲ့အစည်းတွေဟာလာဒီနိုင်ငံတကာအဖွဲ့အစည်းတွေ NGO လို့အဖွဲ့တွေကမြန်မာနိုင်ငံအတွင်းမှာဘလို့လူတို့ကိုအသိပညာပေးတဲ့လုပ်ငန်းတွေလုပ်နေပါလဲရှင
်။ကျွန်တော်ဒီယောဂကဝတ်သိက်ပြလုပ်ငန်းစဉ်ကြီး10ရက်ကိုအကောင့်တေပို့ဆောင်ရဲ့ရရှိပါတယ်ခင်ဗျာ။အဲ့ဒီထက်မှာကာကွယ်ရေးသိက်ပြရေးပြုစုကူတာရေးအနုပါပါတယ်။ဥပမာအဖြစ် awareness raising ပေါ့ပြည်သူတွေကိုတနေစပြီးတော့ advocacy နော် prevention of murder due to transmission ကျွန်တော် prevention of sexual transmission ဆိုရင်ကျွန်တော်ပြီ 100% target တဲ့ corner program time လို့ပေါ့ကျွန်တော် corner use program time လို့ CUP လို့ခေါ်ပါတယ်ခင်ဗျာနောက်တစ်ခု harm reduction ဆိုတာမူရင်းစစ်ကြိုးတဲ့ထိုးသွင်းသူညမှာ HMB ကိုကူးစိတ်ဒါစီရောကြလာစီစီမံချက်ဆိုတာ harm reduction ဒါမျိုးတွေလုပ်နေပါတယ်နောက်တစ်ခု care support နော်ပြုစုကူစားဆောင်ရွက်ရေးလုပ်ငန်းတွေအဲ့ဒီထက်မှကျွန်တော် VCC တင်ရနေစားပြီးတော့ဟို ARD provision တွေပါပါတယ် community home based care တွေအားလုံးတွေပါပါတယ်ဆိုပေါ့နော်အရေးကြီးလုပ်ငန်းတစ်ခုနဲ့ကျွန်တော်ပြောမယ်ဆိုရင် evaluation monitoring and evaluation ပေါ့ဒီပေါ်မှာနော်ပြန်နေသုံးသပ်စမ်းသပ်ခြင်းဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော် impact ကိုကျွန်တော်ပြန်ပြီးတော့စမ်းသပ်လေ့လာသုံးသပ်ခြင်းတွေဒါမျိုးတွေလုပ်နေတာပါခင်ဗျာဒီလောက်ရတဲ့ရန်လာချက်ဝဲဒီ HIV ကူးစက်မှုတွေရောကျလာတယ်လို့ကျွန်တော်အနေနဲ့ပြောလိုပါတယ်ခင်ဗျာ
โอเคสอลูดูบักก็ดี HIV AIDS ယောဂာเนี่ยပတ်သက်ပြီးတော့သူတို့သိရှိနားလည်မှုအသိပညာเนี่ยပတ်သက်လို့အစီအဘလို့တွေ့ရပါလဲရှင
်အများပြည်သူတွေရဲ့ HIV AIDS เนี่ยပတ်သက်တဲ့အသိပညာဒီသာမန်အပြင်အငြင်းနဲ့ဆိုင်အများကြီးတိုးတက်လာတယ်လို့ကျွန်တော်အနေနဲ့ပြောလိုပါတယ် UNDP ရဲ့ကျွန်တော်ဒီဟိုနေ့ပြည် Nationwide Survey ရန်လောက်ကိုပြောတာပါခင်ဗျာလူငယ်တွေထဲမှာ HIV เนี่ยပတ်သက်တဲ့မှန်ကန်တဲ့အသိပညာဒီ 90% ကျော်ရှိတယ်ဆိုတော့သူတို့အဲ့ဒီဟိုက report အနေနဲ့ထုတ်ထားပါတယ်ခင်ဗျာ
so the hiv aids ဝေဒနာရှင်တွေအတွက်ဈေးကူတာမှုအခြေအနေပေါ့လေဒီ arv ဈေးမလုံလောက်ဘူးဆိုတော့သတင်းမျိုးတွေအခြေအနေတွေလည်းကြားနေရတာရှိတော့ဒီပြဿနာတွေကိုဆရာတို့ဘယ်လိုဖြေရှင်းနေပါလဲရှင
်ဟိုနိုင်ငံတော်ဖက်ဖက်နေတရားဝင်စားရခဲ့နိုင်ခဲ့တာဒီ2005ခုနှစ်မှာစတင်ပြီးတော့ကျွန်တော်စတင် arv တိတ်ရွေးခြင်းကိုလုပ်ငန်းကိုဆောင်ရွက်ခဲ့ပါတယ်လက်ရှိမှာကျွန်တော်ဒီ2012ခုနှစ်အကုန်မှာကျွန်တော်ဒီ arv ဈေးပင်တိတ်ရွေးရလောအပ်သူပေါင်းရဲ့ကျွန်တော်4300ခန့်ဖြစ်တဲ့9300ကျော်ကိုကျွန်တော် ARD saving တိတ်ရွေးထားပြီးဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီ UAE UN အပါအဝင်ပေါ့ကျွန်တော်ဒီဝါဒီနဲ့ကျွန်တော် track ချက်ပြီးတော့ကျွန်တော် plan လုပ်ထားပါတယ် target လုပ်ထားပါတယ်အဲ့ target ရဆိုလို့ရှိရင် by 2016မှာကျွန်တော် ARD save ဘွားဖြင့်ကုသရန်လောအပ်သူပေါင်းရဲ့7600ခန့်ကိုကျွန်တော်မိမယ်လို့ကျွန်တော်ကမ္ဘာထားပါလေခင်ဗျာ
ခုဒီ2013ခုနှစ်မှာဒီ HIV AIDS ယောဂါနဲ့တည်ဆုံးတဲ့ဥယျာဉ်ဘယ်လောက်ရှိပါလဲရှင
်အရင်နှစ်ကတည်းကဆိုလို့ရှိရင်ကျွန်တော်နဲ့ percentage နဲ့ပြောမယ်ဆိုရင်တော်တော်လေးဒါကျဆင်းလာတာဖြစ်ပါတယ်နိုင်ငံတကာလိုပဲပေါ့နော
်
ဒါ new infection ဒီနှစ်မှာ9000လောက်ပဲရှိပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီယောဂါအဖြစ်များဆုံးပေါ့ကူးစက်မှုအများဆုံးဒီယောဂါအဖြစ်ဆုံးနေရာကဘယ်နေရာတွေပါလဲဆရာ
ဒီ east west gradient ရှိတယ်ပေါ့ပေါ့အခြေခံနေဆိုတော့ထိုင်းမြန်မာနဲ့ဒီဘက်ကနေနောက်ဘက်ကိုတဖြည်းဖြည်းနည်းသွားတဲ့သဘောရှိပါတယ်။ in general ပြောမယ်ဆိုရင်ပြောတာပေါ့နော်။ဒါပေမဲ့တချို့နေရာတွေ hot spot area တွေရှိပါတယ်။ဥပမာဖြင့်မူရေးဆေးဟိုတုံးများတဲ့နေရာတွေဟိုဆေးဖက်တဲ့နေရာတွေချမ်းမြောင်းလိုသဘောမှာပေါ့နော်။ Shan East လိုကချင်းလိုဟိုမြစ်တီနာပေါ့သဘောမှာဆိုတော့ IDU ပြောတာပေါ့ကွက်ပြီးတော့မြစ်တီနာဒါကချင်းတူကြီးအားလုံးကိုပြောလိုတာမဟုတ်ဘူးပေါ့နော်။ဒါပေမဲ့တချို့နေရာတွေမှာပြည်လိုကျန်းချင်း city တွေပေါ့သဘောမှာမန္တလေးလိုသဘောမှာအဲ့တော့ဒီလိုမူဆယ်လိုနေရာမျိုးတွေဒါမျိုးတွေကော့တောင်းလိုနေရာမျိုးတွေဒါမျိုးတွေမှာ hot spot area တွေပေါ့သူကဒီလိုနေရာမျိုးတွေမှာနင်းနေနေပိုဖြစ်တာကိုလည်းတွေ့ရပါတယ်ခင်ဗ
ျဒီယောဂမဖြစ်အောင်တတိထားပြီးကာကွယ်လို့ရတဲ့ယောဂတစ်ခုဖြစ်နေတော့ဒီမြန်မာပြည်လူထုအနေနဲ့ပေါ့လေဒါကိုတတိထားမိဖို့ဘာတွေလိုအပ်မလဲဆရာဒါကိုအမြဲသူတို့ alert ဖြစ်နေဖို့ပေါ့
အလွန်ကြူးကြောက်ဖို့မလိုဘူးဆိုတာရယ်မလိုအပ်ပဲခွဲခြားနှင်းချဆက်ဆံခြင်းပြုဖို့မလိုဘူးဆိုတာရယ်တတ်တတ်မှတ်မှတ်အလုပ်ကိုလုပ်မရမှနေပြီးတော့မှကူးဆက်နိုင်တဲ့ယောဂဖြစ်တယ်ဆိုတော့ကိစ္စရယ်ဒီယောဂဒီ မကူးဆက်အောင်နဲ့ဘုနာဘသူတို့ဆင်ကျင်လို့ရတယ်ဥမာပါပဲနော်ဟိုမိမိကိုမိမိဆင်ကျင်လို့ရတယ်မဆင်ကျင်နိုင်ဘူးဥမာလင်ကိစ္စနဲ့မချောင်ကျင်တိုင်မှုမကင်းနိုင်ဘူးဆိုလို့ရှိရင်ကွန်နုံးဆိုတဲ့အစာကိုပြည့်စည်ဆိုတဲ့ဟာကိုသုံးဖို့လိုတယ်။မူရင်းစည်းကိုမသုံးရင်အကောင်းဆုံးပဲသုံးမယ်ဆိုလို့ရှိရင်တော့ဒါစီတောအောင်ပြဝင်မသုံးသေးပါနဲ့တခါသုံးစီတောအစီတုပြောင်းသုံးပါဟုတ်တယ်မလားနော်။ဒါမျိုးလေးတွေကိုကျွန်တော်အနေနဲ့ပြင်ပြပေးတော့ပါရစေခင်ဗျာ။
ဒေါက်တာမြင့်ရွှေကျေးဇူးများကြီးတင်ပါတယ်ရှင်။